Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုနှစ်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီမနက်ခင်းသတင်းတွေကိုကိုညံဝဲအောင်နဲ့ဒီကြေညာပေးတော့မှာပါ။ပြောင်းလဲပြင်ဆင်မဲ့အခွန်စနစ်ကြောင့်အားလုံးအတွက်အကျိုးခံစားရမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောကြားလိုက်ပါတယ်။ဖန်ရှင်ကန်သတင်းသမား2ဦးအတွက်အမဲအောင်လှရှာမှု Black Campaign ကိုစတင်ကြောင်းမြန်မာသတင်းများကာကွယ်သတင်းသမားများကာကွယ်ရေးကော်မတီကပြောကြားလိုက်ပါတယ်။ဒီလိုထင်တန်းရောက်သတင်းတွေကိုတင်ပြပေးတော့မှာပါမတ်ခွန်ညွေ
။ကောင်းပါပြီရှင်။အခုမြန်မာခေနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး2019ခုနှစ်အတွင်းရှေ့အာဖရိကဒေသကမိုးခေါင်ရေရှားတာနဲ့လက်နက်ဘေးသင့်ရတာတွေကြောင့်လူပေါင်းတန်း40နီးပါးအငတ်ဘေးကျရောက်နေတဲ့အခြေအနေကိုပြောပြပေးမှာဖြစ်သလိုမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်ပြည်ပခါတွေရှိနေတဲ့အကြောင်းကိုတော့
တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့
ဥရောပရဲ့မြန်မာအရေးတုံ့တက်ချက်မှာနားဆင်နိုင်ကြပါတယ်။အဲဒီနောက်အီဒီအသုံးတွေတင်ပြနေတဲ့ဒေါ်လာလတ်တန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူခရစ်မတ်ဒေးလက်ဆောင်တခြင်းတစ်ပုဒ်ကိုလည်းနားဆင်ရမှာပါ။စီစဉ်ဒုတိယပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်ပြည်ပင်ပြောင်းလဲရေးဥပဒေကြမ်းနဲ့ပတ်သက်ပြီးဆက်လက်လှုံ့ဆော်စည်းရုံးတဲ့အနေနဲ့ဒီဥပဒေသားအတည်ပြုပြဋ္ဌာန်းနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့စနေနေ့ကပြောကြားလိုက်ပါတယ်။အခွန်စနစ်ပြည်ပင်ပြောင်းလဲတဲ့အတွက်အလုပ်ကံတွေပေါ်များလာမှာဖြစ်တယ်လို့အလဲအလက်တန်းစားမိသားစုဝင်တွေအတွက်အကျိုးရှိမှာဖြစ်တယ်လို့ Camp Davis ခန်းကိုအပန်းဖြေမသွားခင်အင်ဗီရိုတောင်ဘက်မြခင်းပြည်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။Republican အထက်နဲ့အောက်လွှတ်တော်အမတ်တွေကအစိုးရဝင်ငွေ 1.5 ထရီလီယံပမာဏအထိရော့ချသွားစီမှာဖြစ်တဲ့အပြီးသတ်မူကြမ်းကိုတောက်ကြနေကအပြီးသတ်ရေးဆွဲခဲ့ကြပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုဖို့လာမယ့်သတင်းပတ်အစောပိုင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပြီးအဲ့ဒီနောက်တော့ Christmas မတိုင်ခင်မှာသမ္မတ Trump ကလက်မှတ်ရေးထိုးအတည်ပြုနိုင်အောင်အင်ဗီရိုကိုပေးပို့သွားမှာပါ။ဒီဥပဒေကြမ်းဟာ Trump လိုဘီလီယံနာတွေကိုအဓိကအခွန်လျှော့ပေါက်ပေးတာဖြစ်တယ်ဆိုပြီး Democrat အမတ်တွေကတော့ဆွဆွဲတက်ခိုက်ပြောဆိုထားပါတယ်။ဒီကွန်စနစ်ဟာလာမယ့်ဆယ်စုနှစ်အတွင်းအစိုးရအနေနဲ့ 1.5 ထရီလီယံပမာဏအထိဝင်ငွေလျော့နှဲသွားမှကြောင့်တရုတ်နိုင်ငံလိုအပါအဝင်တခြားနိုင်ငံတွေအပေါ်အမေရိကန်အနေနဲ့ရေရှည်မှာပေးစရာတွေရှိနေတဲ့ကျွေးမီ20ထရီလီယံမှာနောက်ထပ်1ထရီလီယံထပ်တိုးသွားနိုင်ပါတယ်။သမ္မတကတော့ဒီကွန်စနစ်တစ်ကြောင့်ပြည်ပကိုရောက်နေတဲ့ငွေတွေဟာအမေရိကန်နိုင်ငံတွင်းကိုပြန်စည်းဝင်လာမယ်ဆိုပြီးတော့ကာကွယ်ပြောကြားထားပါတယ်ခင်ဗျာ။
တောင်အာဖရိကသမ္မတဂျက်ကော့ဇူမာကသူ့နေရာကိုဆက်ခံမဲ့လက်ရှိအာဏာရ ANC ပါတီအတွက်ခေါင်းဆောင်တွေကိုရွေးချယ်ရမှာအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့သူ့ရဲ့လက်ထောက်ရာမာဖိုဆာကိုသူရွေးချယ်တာကြောင့်ပါတီကိုယ်စားလှယ် 9,000 လောက်တက်ရောက်တဲ့ဆိုအီတိုကအစည်းအဝေးမှာပြောကြားလိုက်ပါတယ် ANC ပါတီကိုယ်စားလှယ်တွေဟာစနေနေ့နဲ့တနင်္ဂနွေနေ့တွေမှာသူတို့ပါတီအတွက်ခေါင်းဆောင်တွေကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်သမ္မတဇူမာရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံတွေတိုးလာတာကြောင့်ပါတီတွင်စေဝန်ကွဲပြားမှုအကြီးအကျယ်ဖြစ်ခဲ့ရပြီးအခုသူ့ရဲ့တက်တန်းကုန်ချိန်မှာတော့ပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်တော့မှာဖြစ်ပါတယ်အခုရွေးချယ်မဲ့ပါတီခေါင်းဆောင်ဟာလာမယ့်2019ခုနှစ်သမ္မတရွေးကောက်ပွဲမှာအာဏာရပါတီရဲ့သမ္မတလောင်းဖြစ်လာတော့မှာပါသမ္မတဇူမာကတော့ပါတီမဲပေးရွေးချယ်ပြီးချိန်သမ္မတတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ပွဲရရှိပေမဲ့သူ့ကိုရွေးကောက်ပွဲမှာတိုင်ခင်နှုတ်ထွက်ပေးဖို့သူ့ပါတီကတိုက်တွန်းကောင်းတိုက်တွန်းနိုင်တယ်လို့သုံးသပ်ခံမှန်းကြပါတယ်
စပိန်နိုင်ငံဘာစီလိုနာမြို့ကဆမ်ဟိုမက်စ်ယင်းပြည်မှာကက်တလန်လွတ်လပ်ရေးကိုထောက်ခံသူတွေထောင်ထဲချီးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကက်တလန်ခေါင်းဆောင်2ဦးကိုထောင်ထဲချင်းချထားတာ2လကြာအထိမ့်မှတ်အနေနဲ့ဒီစနေနေ့ညနေပိုင်းမှာဆန္ဒပြခဲ့ကြတာပါ။ကက်တလန်ဒေသအုပ်ချုပ်ရေးဌာနချုပ်ယုံကိုချီးတက်သွားနေကြသူတွေဟာလွတ်လပ်ရေးဆိုပြီးတော့ကြွေးကြော်ခဲ့ကြသလိုမက်ဒရစ်ထောင်မှာချုပ်နှောင်ခံထားရတဲ့ကက်တလန်ခေါင်းဆောင်တွေကိုထောက်ခံတဲ့တင်ကေတာဖြစ်လာနေတဲ့အဝါရောင်လက်စည်းတွေကိုစီမံထားပါတယ်။ကက်တလန်မြို့သားလွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့ဟော်ဒီဆန်ချက်စ်နဲ့ဟော်ဒီကူဇတ်တို့နှစ်ဦးကိုစပိန်အစိုးရဆန့်ကျင်မှုနဲ့ထောင်ဒဏ်ချမှတ်ခဲ့တာပါ။စက်တင်ဘာ20ရက်နေ့ကကက်တလန်ဗန်နာယီဌာနအဆောက်အဦးကို18နာရီကြာစီးနင်းထားမှုအတွင်စပိန်လုံခြုံရေးရဲတွေနဲ့ထိတ်တဲရင်ဆိုင်မှုအားပေးအားမြောက်လုပ်ခဲ့တာကြောင့်ဆိုပြီးတော့သူတို့နှစ်ဦးကိုဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ကက်တလန်လွှတ်တော်မှာစပိန်နိုင်ငံကနေတီးခြားခွဲထွက်ဖို့လူမှုဆန္ဒသဘောထားခံယူပွဲမှာ တီဂျာခွဲထွက်လူသူတွေဘက်ကအနေရခဲ့ပြီးတဲ့နောက်စပိန်အစိုးရကအင်အားသုံးပြီးတော့အခုလိုဆောင်ရွက်လာတာလည်းဖြစ်ပါတယ်။ကက်တလန်လွတ်လပ်ရေးကိုကြီးညာခဲ့တဲ့ကက်တလန်အုပ်ချုပ်ရေးမှူးကာလက်စ်ပူချ်ဒီမောင်ကတော့လူမှုဆန္ဒခံယူပွဲပြီးကက်တလန်လွတ်လပ်ရေးကြီးညာပြီးတဲ့နောက်အခုအခါမှာဘယ်ဂျီယမ်မှာခိုးလုံနေပါတယ်။စပိန်ဆိုရကလာမယ့်ဒီဇင်ဘာ22ရက်နေ့မှာကျင်းပပြီးမဲ့ရွေးကောက်ပွဲမှာသူအနိုင်ရမယ်ဆိုရင်တော့စပိန်ကိုပြန်လာမယ်လို့ Juan's Park Catalonia ပါတီကိုယ်စားလှယ်လောင်းလဲဖြစ်တဲ့ Puch ဒီမောင်ကပြောပါတယ်ခင်ဗျာ
။အာဂျင်တီးနားနိုင်ငံမှာတင်မောသား40လူဦးပါတဲ့ ARA San Juan MBC ရင်းငုတ်တင်မောတစ်စင်းပြီးခဲ့တဲ့လတဲ့ပြောင်းဆုံးသွားမှုနဲ့ပတ်သက်လို့အာဂျင်တီးနားရေတပ်အကြီးအကဲကိုအလုတ်ကထုတ်ပြစ်လိုက်ပါတယ်။ဆန်ဟွမ်ပြောင်းဆုံးမှုနဲ့ပတ်သက်လို့နှုတ်ထွက်ဖို့အာဂျင်တီးနားရေတပ်ဗိုလ်ချုပ်ကြီးမာဆယ်လိုအက်ဒူအာဒိုကိုကာကွယ်ရေးဝန်ကြီးကပြောကြားခဲ့ကြောင်းအာဂျင်တီးနားနိုင်ငံထုတ်လာနာစီယွမ်သတင်းစာကစနေနေ့မှာဖော်ပြပါရယ်ဆန်ဟွမ်ရင်းငုတ်တင်မောဟာတောင်အတ္လန်တစ်သမုဒ္ဒရာထဲမှာနိုဝင်ဘာ15ရက်နေ့ကနောက်ဆုံးပျောက်ကွယ်သွားတာဖြစ်ပါတယ်ဒီတင်မောဟာရေအောက်မှာ10ရက်ကြာနေနိုင်တဲ့အောက်ဆီဂျင်အလုံးလောက်ရှိပါတယ်နိုဝင်ဘာလကုန်ပိုင်းမှာတော့ဒီရင်းငုတ်တင်မောကိုရှာဖွေဖို့ကဲဇေးဤအဖွဲ့ကိုဆင့်ခေါ်ခဲ့တယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အဆိုအရရင်းငုတ်တင်မောနဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာရေပြင်တစ်ဝက်မှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ
်။ UAV ဗီကတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုင်းနက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ UI ကနေတနည်းနည်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေတာပါခင်ဗျာ။ရိုက်တာသတင်းဌာနကမြန်မာသတင်းတောက်2ဦးကိုအစိုးရလျှို့ဝှက်အုပ်ပြီးပုံမှန်နဲ့ဖန်စီထိန်းသိမ်းထားတာပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့အမဲရောင်တီရှပ်ဝစ်စင်တဲ့ Black Campaign အမဲရောင်လှူရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်။အရင်ကလည်းဖန်စီကန်သတင်းတောက်တွေအရေးတက်တက်ကြွကြဆောင်ရွက်လေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖန်စီထိန်းသိမ်းတာဟာသတင်းလွတ်လပ်ခွင့်အပေါ်ပြနေတာဖြစ်ပြီးဒါဟာသတင်းမီဒီယာလောကအပေါ်ချင်းချောက်မှုဖြစ်တယ်ဆိုပြီးတော့လည်းဝေဖန်ပါတယ်။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲရရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားတောက်ဆိုင်တစ်ခုမှာတွေ့ဆုံမှုချင်းဆိုပြီးတဲ့နောက်ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခံလိုက်ရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့လျှို့ဝှက်စားရွက်စားတမ်းထောက်ထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တဲ့ဆိုပြီးဖမ်းဆီးခဲ့တာပါ။သတင်းသမားများကာကွယ်ရေးကော်မတီကဒီအမဲအောင်လှရှားမှုကိုဒီဇင်ဘာ16ရက်နေ့မှာစတင်လိုက်ပြီးသတင်းသမားတွေအနေနဲ့လုပ်ငန်းခွင်အတွင်းနောက်ဒီလုပ်ငန်းတာဝန်နဲ့တွာလာနေစဉ်အတွင်းမှာသတင်းလွတ်လပ်ခွင့်အမှောင်ကျနေတဲ့အကြောင်းဖော်ပြတဲ့အနေနဲ့အမဲရောင်ဝစ်စင်ဖို့တိုက်တွန်းထားပါတယ်။ဒါပြင်သတင်းလွတ်လပ်ခွင့်နဲ့သက်ဆိုင်တဲ့တောင်းဆိုလှုပ်ရှားမှုတွေမှာအမဲရောင်တင်ကြတာကိုအသုံးပြုမှာဖြစ်တယ်လို့မကြာခင်ကာလအတွင်းသတင်းလွတ်လပ်ခွင့်ဆိုင်ရာတောင်းဆိုလှုပ်ရှားတဲ့ V9 ပိုစတာတွေပြုလုပ်သွားမယ်ဆိုပြီးတော့လဲကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံကြားလူကုန်ကူးတဲ့လုပ်ငန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားအများအပြားပါဝင်နေတာကိုမလေးရှားရဲတပ်ဖွဲ့ကဖော်ထုတ်နိုင်ခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ဒုအကြီးအကဲကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကုမ္ပဏီကသူတို့နိုင်ငံသားတွေကိုလူစုပေးပြီးမလေးရှားကုမ္ပဏီဘက်ကတော့မလေးရှားနိုင်ငံထဲဝင်ရလွယ်ကူအောင်စီမံဆောင်ရွက်ပေးနေကြောင်းအဆိုပါရဲတပ်ဖွဲ့အကြီးအကဲကပြောတာပါ။မလေးရှားရဲတွေအနေနဲ့ဒါကိုတစ်နှစ်လောက်စောင့်ကြည့်ခဲ့ကြောင်းဒုရဲချုပ်အီဘရာဟင်ကသတင်းနောက်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့ကွာလာလမ်ပူးနိုင်ငံကလီစိတ်ကလာဝကဝန်ထမ်း600ကိုလည်းအခြားနေရာတွေကိုရွှေ့ပြောင်းနေရခြားထားပါတယ်။နှစ်ဖက်ကုမ္ပဏီတွေဟာမလေးရှားလာဝကအရာရှိတွေရဲ့အကူအညီနဲ့နောက်ထပ်ဘင်္ဂလီတွေကိုမလေးရှားနိုင်ငံနဲ့သွင်းဖို့ကြိုးပမ်းခဲ့တယ်လို့မလေးရှားဒုဝန်ကြီးချုပ်ဟာမီဒီကပြောပါတယ်။ဒီလူကုန်ကူးမှုကိုစုံစမ်းဖော်ထုတ်နိုင်မှုအတွက် KL လီစိတ်ကလာဝကအရာရှိ2ဦးအပါအဝင်စုစုပေါင်း5ဦးကိုဒီဇင်ဘာ15ရက်နေ့ကဖမ်းဆီးထားပါတယ
်။ဖိလစ်ပိုင်နိုင်ငံမှာအဖူပိုင်းဒေသမုန်တိုင်းအာဒူဂျာကြောင့်ရေကြီးရေရှမ်းဖြစ်တယ်လို့မြေပြိုးပြီးတော့လျှက်စစ်တအားလိုင်းတွေတယ်လီဖုန်းလိုင်းတွေပြတ်တောက်ကုန်တာကြောင့် Vicious Junzu ကထောင်ထဲချီတဲ့မိသားစုတွေဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်နေကြပါတယ်။စနေနေ့မနက်ပိုင်းလင်းအားကြီးအချိန်မှာမိုးကြီးကျယ်ရွာသွန်းတာကြောင့်လူနေအိမ်တချို့ပေါ်မြေပြိုကျခဲ့ပြီးလူတဦးသေဆုံးခဲ့ပါတယ်။ Sitio Baghdan Elbura နဲ့လေတီကဒီဒေတာကန်တွေကိုအခုအခါမှာကယ်ဆယ်ရေးသမားတွေကလိမ့်လိုင်ကူညီနေပါတယ်လေတီကျွန်းကတက်ကလိုဘန်မြို့မှာမိသားစု 2,000 နဲ့အော်မူမြို့ကမိသားစု 300 လောက်ကိုဘေးလွတ်ရာကယ်ဆယ်ရေးစခန်းတွေစီပြောင်းရှိပေးထားပါတယ် တခြားဒေသတွေမှာလည်းထောင်ထဲချီတဲ့မိသားစုတွေကိုပြောင်းရွှေ့နေရာချထားပေးရတာကြောင့်မုံနှိုင်းကြောင်းနေရက်ကိုစွန့်ခွာသူပေါင်းဟာတောင်းကနိုင်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်စနေနေ့ညနေပိုင်းအထိတော့ထိခိုက်ဒဏ်ရာရသူနဲ့နောက်ထပ်တည်ဆုံနေဆိုတဲ့သတင်းတွေထပ်မံမကြားသေးပါဘူးခင်ဗျာ
ဖီဘာကလပ်ကပဖလာ2019ဘောလုံးပွဲကိုအာရပ်စော်ဘွားများယူအီနိုင်ငံမှာစနေနေ့ကကျင်းပခဲ့ရမှာဥရောပချန်ပီယံရီယယ်မက်ဒရစ်နဲ့တောင်အမေရိကချန်ပီယံဂရီမီယိုအသင်းတို့ရှင်ပြိုင်ကစားခဲ့ပြီးရီယယ်မက်ဒရစ်ကတကူးကူမရှိနဲ့ဘူးဆွဲသွားပါတယ်ရီယယ်မက်ဒရစ်အတွက်တလုံးတည်းသောအနိုင်ဂိုးကိုရော်နယ်ဒိုက53မိနစ်မှာတွင်းယူခဲ့တာဖြစ်ပါတယ်ရီယယ်မက်ဒရစ်အသင်းဟာကလပ်ကပဖလားပွဲကို3ချိန်မြောက်အဖြစ်ဘူးဆွဲခဲ့ပြီးဘာစီလိုနာအသင်းရဲ့ကလပ်ကမ္ဘာဖလားချန်ပီယံဆန်ချိန်ကိုလိုက်မိခဲ့ပါတယ်။စနေတရက်ထဲမှာပဲပြုလုပ်တဲ့တတိယလူပွဲမှာတော့မက္ဆီကိုကလပ်ဖူချာကအသင်းက UAE ကလပ်အသင်းဖြစ်တဲ့ Al Jazeera ကို6-2နဲ့အနိုင်ရရှိသွားပါတယ်။ဒီချိန်ထဲမှာပဲအင်္ဂလန်မှာကျင်းပတဲ့ England Premier League အပြိုင်ပွဲမှာတော့ Man City က Tottenham အသင်းကို6-2နဲ့နိုင်သွားပါတယ
်
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်နှาศင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး2019ခုနှစ်အတွင်းအရှေ့အာဖရိကဒေသတွေကတွေ့ကြုံရင်ဆိုင်ခဲ့ရသမျှကိုနှาศင်ကြရမှာပါရှင်အရှေ့အာဖရိကဒေသမှာဒီနှစ်2019ခုနှစ်တွင်မိုးခေါင်ရေရှားမှုနဲ့လက်နက်ကင်ပြိပခါတွေကြောင့်လူ38တန်းကျော်အစာရေစာအလုံးလောက်မရဘဲဖြစ်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ WFP ကပြောပါတယ်ဒေသတွင်းအရေးပေါ်ကူညီကယ်ဆယ်ရေးကြိုးပမ်းမှုတွေရှိပေမဲ့ငတ်မွခေါင်ပါမှုအဆိုးဆုံးကြုံနေရတဲ့တောင်ဆူဒန်နိုင်ငံကိုတော့အကူအညီတွေကောင်းကောင်းမရောက်ပါဘူးဒီနိုင်ငံကဒေသတစ်ခုကိုအငတ်ဘေးကျရောက်တဲ့ဒေသတွေအဖြစ်ဒီနှစ်အစောပိုင်းကကြေညာခဲ့ရတဲ့အထိဖြစ်ခဲ့ရတာပါလူသားချင်းစာနာမှုလိုအပ်ချက်တွေဆက်ပြီးဆိုးရွားနေစေဖြစ်တဲ့အကြောင်းနိုင်ရိုဘီမြို့ကနေဂျေးခရစ်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဒီနေ့2019ခုနှစ်အတွင်းအရှေ့အာဖရိကနိုင်ငံအများစုမှာမိုးကောင်ရေရှားမှုတန်းစိုးစိုးဝါးဝါးခံရပါတယ်။ဆိုမာလီယာနိုင်ငံကတော့အဆိုးဆုံးပါ။ကျွေးရသတိဆန်တွေအများပြားသိဆုံးခဲ့ရတယ်လို့လူတွေတန်းတဲ့ချီအိုးအိမ်စွန့်ခွာခဲ့ကြပါတယ်။
Somalia suffers from recurrent climatic shocks every year.But every few
years, မနက်စနေတိုင်းရာသီဥတုဆိုးရတဲ့တံကိုပုံမှန်ခန်းစားနေကြပါဒါပေမဲ့ဒီသားလုံးတက်ရောက်မှုတွေကတော့နှစ်နည်းငယ်ကြာမှတစ်ခါကျင်းရတာပါလေအခုတော့နှစ်တော်များဇတိုက်မိုးကောင်ရေရှားရကြောင်းအရင်နှစ်တွေကထက်အချိန်တွေကပိုဆိုးလာပါတယ
် ICRC နိုင်ငံတကာချက်ချင်းဒီအဖွဲ့က Jordi Wright ပြောသွားတာပါပြန်လည်ထူထောင်ဖို့ဆိုတာမှာတော့နှစ်တွေနဲ့ချီအချိန်ယူရတယ်လို့သူကပြောပါတယ
် And I think that even if the drought is over and again it's a bit too early to say thatBut even if the drought is over,
မိုးကောင်တော့ဦးဆိုရင်တော့မှမိုးကောင်ရေရှားမှုပြီးသွားပြီလို့ချက်ချင်းမပြောနိုင်သေးပါဘူး။လူတွေအတွက်ကျွမ်းနွားတိရစ္ဆာန်တွေဆိုတာဒီတိုင်းပြန်ရမှာမျိုးမဟုတ်ပါဘူး။ဒေသမားတွေအတွက်တော့မိုးရွာနိုင်ခြင်းမျှော်လင့်ပြီးထုံရက်ဆက်ပြိုးမှုခွင့်လန်းရှိကောင်းရှိနိုင်ပါတယ်
။ဒီလိုသားတွေကတခြားနေရာတွေမှာလည်းအလားတူပါပဲ။တောင်ဆူဒန်နိုင်ငံမှာဆိုရင်မိုးကောင်ရေရှားမှုတွေမှာစစ်ပွဲတွေကြောင့်လည်းလူတွေငတ်ပြတ်ကြရတာပါ။အကူအညီတွေမရအောင်ဆိုရကလုံနေတဲ့ဆိုရက်ဆွတ်ဆွဲပြောဆိုမှုတွေလည်းရှိပါတယ်။ကမ္ဘာစားမျက်ရိက္ခာအဖွဲ့ WFP ပြောခွင့်ရပီတာစမာဒန်ကအခုလိုပြောပါတယ
် Basically what's happened now is that from October to December we're in the harvest season when the harvest should be coming in
ချီကန်အဖြစ်ဆိုရင်တော့ October လကနေပြီးတော့ဒီဇင်ဘာလအထိဆိုတာကရေသိမ်းရာသီချိန်မှာကော်ပဲတိနာနေရေသိမ်းပြီးလို့တနစ်တာအတွင်းမှာတော့အစားအစာလုံလောက်လောက်ရှိတဲ့ဆုံးချိန်မှာဒါပေမဲ့ဒီတိမှာတော့ပထမဆုံးအချိန်ဖြစ်နေရေသိမ်းရာသီမှာတော့မှတောင်ဆူဒန်ကချို့နေရာတွေမှာငတ်မုတ်ခေါင်းပါမှုဒဏ်ကိုလူ2000ခွဲလောက်ကြုံနေရပါတယ်။ဒီကနေ့နှစ်ခုလိုမျိုးရေသိမ်းရာသီမှာအငတ်ပီးကြုံနေသူတိောက်မှမရှိခဲ့ပါဘူး။
တောင်ဆူဒန်နိုင်ငံကဒေသနှစ်ခုကိုအငတ်ပီးဆက်ရောက်တဲ့ဒေသတွေအဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလကသတ်မှတ်ခဲ့ရတာပါ။ဒါပေမဲ့နှစ်ကုန်ပိုင်းမှာတော့ဒီသတ်မှတ်မှုကိုပြန်ပြီးဖယ်ရှားပေးခဲ့ပါတယ်။ဒီနိုင်ငံမှာအငတ်ပီးကြုံနေရတဲ့လူဦးရေဟာအရင်နှစ်ကတည်းကနှစ်ဆလောက်ပိုပြီးများသွားတယ်လို့ WFP ပြောခွင့်ရစမာဒန်ကပြောပါတယ
်။ The economy is in a meltdown.There is something like for basic food.
ဒီဘဝကကြဆင်းနေရော။အခြေခံအစားအစာလိုစားသုံးပုံပစ္စည်းတွေရဲ့ဈေးကဒီကနှစ်တွေအတွင်းမှာအစပေါင်း150လောက်ကျက်သွားပါတယ်။ဆိုတော့ဒီမတက်နိုင်တဲ့သူတွေကပိုပိုပြီးတော့အများကြီးဖြစ်လာတာပါပဲ
။ဒီနှစ်ဩဂတ်လအကျွန်းတောင်ဆူဒန်ကနေယူကရိုင်းနိုင်ငံမြောက်ပိုင်းကိုလက်ဆက်ချက်ကျော်ထွက်ပြေးလာသူတန်းရှိပါတယ်။ဒီလိုအလုံးရင်းဝင်ရောက်လာတဲ့လူတွေကြောင့်ဒေသတွင်းအစားအစာပြတ်လတ်တဲ့အထိဖြစ်ခဲ့ရပြီးတော့အကူအညီပေးရေးအဖွဲ့တွေလည်းအခက်ကြုံခဲ့ရပါတယ်။တောင်ဆူဒန်နိုင်ငံကဒုက္ခသည်တဦးဖြစ်တဲ့ဂျွန်ကမစ်သောမတ်စကအခုလိုပြောပါတယ်
။ဝေညာဂျော်ရဲလာနကိုလိုခီဘွိုင်းဇာလူဇာကို
ကျွန်တော်ဒီနန်တွေအားလုံးဆုံရှုံခဲ့ရပါတယ်။ကျွန်တော်ဆိုက်ခဲ့တဲ့ကောက်ပဲဒီနန်တွေခြံထဲမှာဒီအတိုင်းပဲပြစ်ထားခဲ့ရတာပါ။တချို့က6ကုန်ပါပြီ။ကျွန်တော်မှဘာမှမရှိတော့ပါဘူးဗျာ
။ စိုးရတဲ့မိုးကောင်ရေရှားမှုနဲ့စားသောင်းကုန်စင်းတို့အစမတန်တက်လာချိန်မှာတင်းနံပြတ်ပူတံကိုလည်းဒေသတော်ဝန်ကြုံရပြန်ပါတယ်။ကညာနိုင်ငံမှာဆိုရင်ပြားမှုစီးကနှစ်ဆနီးပါးထိတက်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်လဲအရှေ့အာဖရိကဒေသမှာနေထိုင်နေကြသူတွေဟာလာမယ့်2018ခုနှစ်ကျရင်တော့မိုးပုံမှန်ရွာပြီးကောင်းကောင်းမွန်မွန်စိုက်ပျိုးရေးသိမ်းနိုင်ဖို့ရင်းရင်းညံ့ညံ့နေထိုင်သွားနိုင်ကြဖို့မျှော်လင့်နေကြပါတယ်ရှင်။
မခင်ဖြူထွေးပြပြခဲ့တာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနှာစင်ကြရပါမယ်မြန်မာပြည်ကလက်နက်ကင်ပြိပခဖြစ်ပွားတဲ့ဒေတာတွေနဲ့ပတ်သက်တဲ့အစီရင်ခံစာကြောင်းကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင
်မြန်မာပြည်မှာလက်နက်ကင်ပြိပခဖြစ်ပွားနေတဲ့ဒေတာတွေကိုAsia Foundation သုတေသနအဖွဲ့က2016မှာစစ်တမ်းကောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့စာမျက်နှာ140အစီရင်ခံစာမှာဖော်ပြပါတယ်။မြို့နယ်ပေါင်း330အနက်118မှာအစိုးရကစတင်တဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရှိနေပါတယ်။တချို့ဆိုရင်နေပြည်တော်လိုရန်ကုန်လိုနေရာမျိုးနဲ့ကီလိုမီတာ100လောက်သာကွာဝေးတာတွေ့ရပါတယ်။ဒိုင်းနာလက်နေကင်တပ်ဖွဲ့ပေါင်း20ကျော်ရှိတဲ့အနေနဲ့အပြည့်အခက်ရက်စဲဖို့သဘောတူလက်မှတ်ထိုးထားတာက10ဖွဲ့ရှိပါတယ်။လက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးလို့တိုးတက်မှုရှိပေမဲ့တိုက်ပွဲဖြစ်ပွားနေစေမှုနိုင်ငံရေးစီးပွားရေးပြုပြင်မှုကက်ကဲစေပါတယ်။အစီရင်ခံစာကိုနှစ်ပိုင်းခွဲပြီးတင်ပြထားပါတယ်။အပိုင်းတင်မှာလက်နက်ကင်ပြိပခအခြေအနေကိုသုံးသပ်ပြီးမဖြစ်ပွားတဲ့ဒေသတွေရဲ့လူမှုစီးပွားရေးအခြေအနေနဲ့ကွာခြားပုံနဲ့နိုင်ငံခြားအကူအညီအကြောင်းကိုတင်ပြပါရစေ။အပိုင်းနဲ့မှာနိုင်ငံခြားအကူအညီထောက်ပံ့မှုရဲ့အကျိုးသက်ရောက်မှုကိုရှင်းပြထားပါရစေ
။ဒါကြောင့်လက်နက်ကင်ပြိပခဒေသအကြောင်းအစီရင်ခံစာကို VOA ကနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။လွတ်လပ်ရေးရစဉ်ကဆခဲ့တဲ့ပြည်တွင်းစစ်ဟာအခုအချိန်ထိအချိန်မသေးသေးပါဘူး။မြို့နယ်တရာကျော်ကလူဦးရေ12တန်းကျော်ဟာပြည်တွင်းစစ်တမ်းကိုခံနေရုံဖြစ်ပါတယ်။2015နဲ့16မှာမြို့နယ်63ခုမှာတိုက်ပွဲ1000ကျော်ဖြစ်ပွားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာစစ်ပီးဒုက္ခတွေတသိန်းနီးပါးရှိပါတယ်။တေဆုံးသူ600နဲ့ဒဏ်ရာရသူ900ကျော်ရှိပြီးတဝက်နီးပါးဟာအရက်သားတွေဖြစ်ကြပါတယ်။အစိုးရတပ်မှအင်အား2သိန်းခွဲက3သိန်းအထိရှိနိုင်ပြီးအင်အား9000ကျော်တဲ့တိုင်းရင်းသားတပ်ဖွဲ့က9ဖွဲ့ရှိပါတယ်။အစိုးရတက်လက်အောက်ခံနေကြားဆောင်တပ်ဖွဲ့23ဖွဲ့နဲ့ပြည်သူစစ်15ဖွဲ့ကိုတော့တိုင်းရင်းသားတပ်ဖွဲ့အဖြစ်မသတ်မှတ်ဘူးလို့ဆိုပါတယ
်။နှစ်ပေါင်းများစွာစည်ရေးအရာအဆုံးဖြတ်ပေးနိုင်ဖို့ကြိုးပမ်းလာခဲ့တဲ့အစိုးရတက်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားရေရှည်ငင်းကြိုင်းလုံနိုင်မှုအခက်အခဲရှိပါတယ်။စစ်စင်ရေးမလုပ်ရင်တပြည်လုံးထိမနိုင်သိမရဖြစ်ကုန်မယ်လို့စစ်တပ်ကယူဆပါတယ်။တိုင်းနာလက်နေကင်ဘက်ကလည်းအစိုးရတပ်ရဲ့ပြည်နေမှုနဲ့လက်ဝကြီးအုံမှုကိုစန့်ညင်တာဟာမှန်တယ်လို့ယူဆပါတယ်။လက်နေကင်အဖွဲ့တွေဟာသူတို့ကြီးစိုးရဒေသကိုကိုယ်ပိုင်နေမည်အဖြစ်သတ်မှတ်ပြီးစင်ပြိုင်အုပ်ချုပ်ရေးစနစ်တည်ထောင်ပါတယ်။အစိုးရတပ်နဲ့တိုင်းနာတပ်ဖွဲ့တွေဟာမိမိချုပ်ကန်ရဒေသကသဘောဝပြန်စတာကိုလည်းအသုံးပြုကြပါတယ်။ကိုကျိုးစီးပွားကိုသာအဓိကထားကြပါတယ်။အစိုးရကဖွဲ့ထားတဲ့နေကြားဆောင်တပ်နဲ့ပြည်သူစစ်ဟာလည်းကိုယ်ကျိုးစည်းဝါကသာအယုံပြုပါတယ
်စေသက်ဆွေးနွေးပြီးအပြစ်ခတ်ရယ်ဆဲထားတဲ့နေရာတွေမှာချုပ်ကင်နဲ့နင်းနမိတ်မတတ်မှတ်ပဲနားလည်မှုနဲ့သွာလာလှုပ်ရှားကြပါတယ်အရှိတောင်ပိုင်းဒေသမှာတိုင်းသားလက်နက်ကင်ရဲ့ခွင့်ပြုချက်ရပြီးမှအစိုးရလုပ်ငန်းကိုလုံနိုင်တာမျိုးရှိပါတယ်အစိုးရအကြောင်းရှိသလိုတိုင်းရင်းသားအကြောင်းတွေလည်းရှိပါတယ်အစိုးရကိုမြေကွန်ဆောင်ရသလိုတိုင်းရင်းသားလက်နက်ကင်ကိုလည်းစက်ကြီးပေးရတာမျိုးလည်းရှိပါတယ်နေဆက်နဲ့နီးလေလေဗဟုအစိုးရရဲ့ထိရောက်မှုအားနည်းလေလေဖြစ်ပါတယ်။ညဉ့်ဉန်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအပြန်အလှန်အမိပြုနေတယ်ဆိုပြီးဖွံ့ဖြိုးရေးလုပ်ငန်းကိုနေဆက်ရေးရဝန်ကြီးဌာနကအကောင့်ထည့်ဖော်ပါတယ်။လက်နက်ကန်ပြည်ပကဖြစ်ပွားခဲ့တဲ့ဒေသမှာဖွံ့ဖြိုးရေးအထူးစီမံကိန်း24ခုကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းပါတယ
်။ဒါပေမဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည့်ဖော်ရုံနဲ့ရေရှည်ခံမဲ့ညဉ့်ဉန်းရေးမရနိုင်တာတင်ရှားပါတယ်။စီးပွားရေးအပြောင်းအလဲဖြစ်လာတဲ့အတွက်ပြင်ဆင်မှုတင်းမာမှုများလာပြီးပြည်ပကပိုးဖြစ်တာကြောင့်နိုင်ငံရေးအရာဖြည့်ရှင်းနိုင်စွာမရှိတဲ့အခြေအနေရောက်နေပါတယ်။ဖွံ့ဖြိုးရေးစီမံကိန်းကြောင့်အစိုးရအနေနဲ့အပေါ်စီးရတာမျိုးရှိလာပြီးမဲ့ ပဋိပက္ခကိုအဆုံးသတ်ပြီးနေဆက်ဒေသတင်းရင်အောင်မလုံနိုင်ပဲဖြစ်နေပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းကန်ထရိုက်ရရှိရေးနဲ့ကုန်သွယ်လမ်းကြောင်းရရှိရေးအတွက်ပဋိပက္ခဖြစ်လာပါတယ်။အစိုးရတက်ကလည်းပို့ပြီးတော့စီးပွားရှာလာပါတယ်။အပြည့်အခရက်စဲပြီးဖွံ့ဖြိုးရေးလုပ်နေတဲ့ပဋိပက္ခပြန်ဖြစ်တဲ့နေရာတွေလည်းရှိလာပါတယ်။အစိုးရတက်လက်အောက်ခံဖြစ်သွားတဲ့တိုင်းရင်းသားလက်နက်ကင်တွေထဲမှာလည်းပဋိပက္ခရှိလာပါတယ်။ဒါကြောင့်အပြည့်အခရက်စဲတာဟာအညံ့ခန္ဓာနဲ့အတူတူဖြစ်ပြီးဖွံ့ဖြိုးရေးဆိုတာဟာဗဟုအစိုးရရဲ့ကိုကြိုးရှာလုပ်ငန်းသာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကင်အချို့ကယူဆလာပါတယ်။စီးပွားရေးပူပေါင်းဆောင်ရွက်ပြီးငြိမ်းချမ်းရေးရယူမယ့်အစိုးရအစီအစဉ်ကိုအယုံအကြည်မရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေရှိကြောင်းလက်နက်ကင်ပဋိပက္ခဒေတာများအပိုင်းတင်မှာဖော်ပြပါတယ်။ရှိပါအပိုင်းတင်မှာနိုင်ငံသားအခုကြီးအကြောင်းသိပြပါမယ်ခင်ဗျာ
ဟုတ်ကဲ့မြန်မာရေးတုံးတက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ပြီးရနောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတိမ်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက walk walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the the walk walk the walk ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီးလျှောက်တယ်လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်တစ်ခုရဲ့တရိုက်ဒီဘေကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့တော့ပိုက်ဒီဘေကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီတော့ဟာ20ရာစု American ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Ruby ရဲ့ဥမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးတဲ့မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြတ်တင်ကြတယ်အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ကြည့်ပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် If political leaders are going to talk the talk they've got to walk the walk too at least get something done
ခုစလေတင်ပြပေးမယ် idiom အသုံးကတော့
walk on a tight rope
ဖြစ်ပါလေစာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ a ကတခု tight tight ကတင်တာ rope rope ကကြိုးဆိုတော့ tight rope ကတင်းနေတဲ့ကြိုးကိုဆိုလိုတာဖြစ်ပါလေစကားတစ်ခုရဲ့တိုက်ရိုက်ဒီဘေကတော့တင်းနေတဲ့ကြိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါလေကျမတို့မြန်မာအသုံးဖြစ်တဲ့ချိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထားတဲ့ချိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းကြည့်ပြီးလျှောက်နေရတာဖြစ်ပါလေနည်းနည်းလေးမှအတင်းဆောင်မခံပါဘူးတင်းဆောင်တာနဲ့အောက်ပြုတ်ကြရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဒီတွေကလည်းရှင်းနေလို့ဆိုရမှာပါဒုက္ခအကြီးကျယ်ရောက်နိုင်လို့သိတိတိထားပြီးနေရတဲ့သဘောနေနေလေးမှအမှားမခံတဲ့အခြေအနေမျိုးမှားတာနဲ့ခံရမယ့်အခြေအနေမျိုးတိတ်ကိုစဉ်းစားရင်းနေရမယ့်သဘောမျိုးဘေးကျန်နှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကတော့
Religion is a very delicate issue in this country. The government is walking a tightrope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells.
ဖြစ်ပါလေ။စာလုံးပေါင်းက WALK walk ကလမ်းလျှောက်တာ ON on ကအပေါ်မှာ EGG SHELLS eggshells ကကျက်ဥခွန်တွေဖြစ်ပြီးစကပိုက်ထုံးရဲ့ဓာတ်ရိုက်အထိပဲကတော့ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်တာဖြစ်ပါလေ။ကျက်ဥခွန်တွေပေါ်မှာလမ်းလျှောက်ရတဲ့ဆိုရင်ကျက်ဥခွန်ဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တော်ဝိုက်ဒီပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကင်မှုလိုတာအထူးသဖြင့်ကိစ္စရာတစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆိုမိခွက်ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တော့မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါလေဒီ idiom သုံးနဲ့ပတ်သက်လို့ George ပြောတဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here
လိင်တူချင်းလက်ထပ်ထိညာတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ်ကိစ္စရပဲဖြစ်ပါလေလို့ကြည့်ပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Raising the topic of same-sex marriage is like walking on eggshells for politicians here
ဒီတင်ပါ English American style ကန္တာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကတော့
walk the walk walk on a tightrope walk on eggshells
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style English သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်ခုတော့သောတာရှင်တွေတက် Christmas Day လက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့တော့ Susan Boyle နဲ့ Elvis Presley တို့တည်ဆိုထားတဲ့ Oh Come All Ye Faithful ဆိုတဲ့တေသချင်းလေးကိုရွေးချယ်ထားပါတယ်။နားဆင်ကြကြရအောင်ပါရှင်။ Susan Boyle နဲ့ Elvis Presley တို့တည်ဆိုထားတဲ့ Oh Come All Ye Faithful ဆိုတဲ့သချင်းကိုနားဆင်ကြကြရပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းလိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုအောင်လွင်ဦးစီစဉ်ပြီးတော့မဆုမော်နဲ့အတူထုတ်လွှင့်ပေးထားတာကိုနိုင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှပဲမြန်မာသတင်းသမား2ယောက်အဖမ်းခံရတဲ့သတင်းလည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအတဲကျတဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တလေးတစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့သတင်းမီဒီယာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်လေးလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားလေးကိုအရင်ရေးပြီးသားတုံ့တက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထဲမှာကျွန်တော်ပြန်ပြီးတုံ့တက်မယ်ဆိုလို့ရှိရင်ဒီမီဒီယာရေးဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတိုးရေးပြီးသားဖြင့်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံ့တက်နိုင်မလဲဆရာ
အဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းစစ်တင်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆုံးယူလာတဲ့လူတော်ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ပြည်သားသတင်းယူရေးကိစ္စဆိုရင်ရခိုင်မှာလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူလဲဆက်ဆက်တာပေါ့နော်သတင်းနောက်နှစ်ယောက်ဒါအဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးတွေအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီပြည်တော်မှာစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါနိုင်ငံရာသတင်းတော့တွေနဲ့ဒါပြည်တွင်းကကျွန်တော်တို့ဒီစကပြံပေါ့အဲ့ဒါတွေကိုလည်းဖန်ဆီးထားတာရှိတယ်ထောင်လောက်ချတာချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမယ့်ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးခြုံငုံတိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွေယူသွားတယ်လို့တော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူတော့ဒီလူခွေလှူရှာရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုမြန်မာနိုင်ငံမှာထိတွေ့နေရသမျှပေါ်လေလက်လန်းမီတော့တုံ့တက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဟိုတိုးလာတာပဲကျွန်တော်ဥပဒေအောင်ရင်ပြောတာကိုထောက်ခံနေတာဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်ဆီးခံရတာလို့ထုတ်သိမ်းခံရတာစတဲ့အခြေအနေတွေပေါ်လာတော့ချုပ်ပြောရင်တော့နောက်ဆက်ကမှအခြေအနေတော့တိုးလာတယ်ပြောရမယ်ကဆက်ဆက်ကယူကျွန်တော်တို့မကွာမလုပ်နိုင်ဘူးပေါ့နော်ယူမယုတ်သိမ်းနိုင်ဘူးပြင်းတဲ့အနေအထားပဲရောက်လာတယ်ပူတော်မှတရားဆိုလို့လွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒါပြန်သတိပညာပြည့်နေလို့ပူချင်းခံလာလို့ကျွန်တော်ဆက်လာတယ်ကွာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားကိုခင်ဗျကျွန်တော်တို့2019ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆက်ရုပ်သွားတာတွေ့ရလား
အဲကျွန်တော်ဒီလူတွေကပြည်သူကတော့ဒီဆက်ကြောလူတွေကျွန်တော်ပြောပါမယ်လေကျွန်တော်တို့အနေနဲ့ဒီတက်မှတ်ထားတဲ့စံနှုန်းလေးတွေကဒီပြည်သူတွေဖြစ်နေတယ်ဘာလို့ဒီလိုမျိုးတက်ရတဲ့ကိစ္စမျိုးတွေဆိုပြီးတော့ဒီလိုမျိုးဒီပန်းနေကိစ္စမျိုးတွေအခုခုဖြစ်တယ်ဒီဒီလာဘက်မှာကြော်နေဖြစ်တယ်အခုကိုယ်ကလည်းတော့ဖြစ်တယ်ဘယ်နည်းနဲ့လဲဆိုရင်ကိုယ်ကလည်းလေးပြေးတယ်ဒီတော့ဒါမျိုးကလေတော့မှဖြစ်ဖြစ်တက်မှတ်မျိုးဆိုဒီနေ့ကဒီတော့ဒီလိုမျိုးပုံပြီးတော့ဒီတရင်းလုံးနဲ့ဖွဲ့တော်ကြီးကကျွန်တော်ဒီဖို့ရအနေစားလေးလေးပြောရတယ်။ခေါ်လို့ရောဒီတရင်းကြီးကဒီဟိုအဒီမီလာကမှဖြစ်နေဒီကွာတော့ကြောက်ရွံ့ဝင်ကြမတဲ့ကိစ္စမျိုးဟာပြောပြီးတာဖြစ်တယ်။ဒါပေမဲ့ကျွန်တော်ကခောက်ကြည့်တတ်တာမျိုးရှိတယ်။ဒါမျိုးဒါကြောင့်မလို့လက်ရှိကဒီဘုတ်ဒီလိုမျိုးတရင်းကြီးကဒီကွာပတ်ဖို့မလို့ချင်တာလို့လေလေဒီလိုရတာဒါမျိုးတော့ကြောက်ရွံ့ဝင်ရလားဆိုမျိုးကျွန်တော်ဆွေးနွေးလာမျိုးရှိတယ်။ဒါပေမဲ့ဒီတရင်းတော်ကြီးကိုဖန်တီးရဟာဒီပြည်သူတွေဟာဒါဒီလိုဖြစ်ရှိနေတဲ့ကြောင့်လည်းဒါဟုတ်ဖန်တီးပြည်သူတွေက ဒီလိုတော့ဒီလိုရအောင်ကိုကိုဆက်ဆက်ဆက်ဆက်ပြည့်နေအောင်ဖြစ်ပါလိမ့်မယ်။အဲကျွန်တော်ငါတို့ဆက်ဆံမျိုးပေါ်ကိုဒီနေ့ကြောင့်လည်းကိုရိုင်းဘဝတခုသူမကြိုက်ကြဘူးဒီကလေးကတန်းနေရမှာလားဆိုရဲစိတ်နဲ့ကျွန်တော်ကဒီတလေးတော့ဒီမီဒီယာရဲ့မီဒီယာရဲ့ခါကြမတည့်ခက်တဲ့ခါကြလို့ရှိတယ်။ဒီကိုကိုထုတ်လိုက်ပြီဖြစ်ပါလို့ရှိတာပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့မျိုးရဲ့ချက်ပါသိကြည့်ရဲ။အဲဒီအထူးကြောင့်မို့လို့ကျွန်တော်ဒီနေ့တော့ဆက်ခွင့်နေကြတော့ဒီတလေးလည်းခွင့်ပြတ်တဲ့ပြီးအများကြီးဖြစ်ပါကြတာလည်းရှိရတယ်လို့ကျွန်တော်ပြောပါပါမယ်။
โอเคจิซูบาကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကဒီတရင်တော့ဖမ်းတဲ့ကိစ္စကနော်သူဘူးကြောင်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်သူတို့အားလုံးကသူတို့မတရားလုပ်ထားတာပဲကျွန်တော်သိရတယ်ကသူတို့ပြောတာဆိုတာကတစ်ဖက်သားဆွတ်ဆွဲတယ်ဖက်သားဆွတ်ဆွဲတယ်လောက်တာကတော့ဘောင်းရံဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာပါရှင်လဲဆိုရင်တော့အခုတရင်တော့တွေအောင်မွေးနာသူတို့ကအရင်တားစီရတယ်တားစီမှသူတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်တော့ထပ်ဖန်တဲ့ကိစ္စကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးမားတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗျာ
โอเคကိုသီးလည်းမူကြီးချေစုပါဆိုတော့သူကျွန်တော်ဆရာဦးစီသူအောင်မြင်ကိုပြန်မေးချင်ပါဆောဆောဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမို့ဟိုအစာပိုင်းမှာထည့်ပြောသွားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နဲ့ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းနဲ့မှာဟိုပိုဆိုးလာသလားဟိုတရင်ပုံစံတိုင်းရှိမြဲရှိနေသလားအဲဒီအခြေအနေကိုမော်နိုင်ရှင်ရှင်းမယ်ဆိုရင်2019ခုနှစ်တည်းမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အဲအရင်တော့အချိန်တွေထက်တော့မှဟိုပိုဆိုးလာတယ်ရခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယူကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တယ်အဲ့ဒီဘက်ကိုသွားမယ်ဆိုရင်လည်းအချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အခြေအနေမျိုးတွေရှိတယ်နောက်နိုင်ငံသားကပတင်းလာယူရလူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပြစ်ပေးအကြောင်းကြားပြီးတော့မှအသွားလာတဲ့နေရာမှာအဲ့လိုရပ်ပြီးခါနေရှိတယ်အဲ့လိုအနေအထားမျိုးမှာတက်ဆိုင်ရာအဲ့မှာရဲတပ်ဖွဲ့ဝင်တွေတာဝန်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့သတင်းရယူရေးကိုဆက်ပြီးတော့မလုပ်ခိုင်းတဲ့နဲ့သူတို့ report တွေပါတင်တဲ့ခါမှာလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေပဲရှိတယ်အဲ့လိုတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းပြည်ပိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမဥပဒေထိလက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိတယ်။ဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြဲဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားရတဲ့အပြင်ကိုဝန်ကြီးဌာနအဓိပ္ပာယ်ကလည်းတကယ်ဆိုရင်ဒီဟိုအဂရိလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နဲ့မြင်တာမှုရှိလို့ဆိုရင်ဒီတဲ့အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်။ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူး။နောက်ခုနကတော့လို့တရေချက်လက်ပြည်တိုင်ဝန်ဆိုင်ရာဥပဒေကိုလည်းအတည်ပြုပေးတာမရှိဘူး။မရှိတော့ဘူးလက်တွေ့ကျွန်တော်တို့တရေယူတဲ့အခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာကမှလူသတ်မှုတစ်ခုဖြစ်သွားတယ်။တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီ။အဲ့ဒီဥစ္စာကိုရဲစခန်းသားမေးလိုက်ရဲ့အကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တောင်မှမဖြေဘူး။ပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်။အဲ့တော့ဒီနေရာမှာတို့အနေနဲ့လည်းရှင်းတယ်ဒီသက်ဆိုင်ရာကိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကသူတို့မဖြေလဲဘာမှမဖြေဘူးသူတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတည်းကဟိုဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုကြီးကိုအချိန်လေးဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီကောင်မြင်ထောက်ပြသွားလို့ပြောလို့ဒီဟိုသူတည်င်းသိရှိပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်ဆရာအောင်ဆိုဦးသိန်းတန်းဦးသဘောထားကိုသိချင်ပါတယ်ကျွန်တော်တို့ဒါဥပဒေတရားအဖြစ်နဲ့ဒီအများပြည်သူသိရှိခွင့်ဟိုတရင် information ရယူပိုင်ခွင့်ပေးနိုင်မှုအတွက်မှာဥပဒေရေးရာဘလို့ခက်ခဲနေရှိနေလို့ဒီကိစ္စဥပဒေကြောင်းအရဟိုအာမခံမပေးနိုင်ရတာလဲဆရာ
ကျွန်တော်မြင်တာတော့ဗျာတကယ်တော့ဟိုဒါတွေဥပဒေလုံးပြီးမှကိုပို့ဘူးဗျာ UDHR လို့ခေါ်တဲ့ Universal လူ့ခွင့်ရေးကြီးညာကရမ်းကပါပါတဲ့အချက်တွေပဲဗျာအဲ့ဒီပါပါတဲ့ဒီလို့ freedom of expression နဲ့ဆက်ဆက်နေတဲ့အပိုင်းမျိုးပေါ့နော်ဟိုအဲ့ဒါတွေကိုမပေးနိုင်ဘူးတစ်ဖက်ကလည်းဘာဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆုံးရအဖွဲ့ကကြောင်းလာတော့တာဗျာဝင်ကြီးတော့ကြောင်းလာ ਉਹ ကျန်တဲ့ဟိုဒီအငြင်းတွေဝင်လို့ညွန်ချုပ်ကိုညွန်မှုကအရင်လူကောင်းနေတယ်အဲ့တော့သူတို့ကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ကျင့်သုံးနေတယ်ကိုလူကြီးကလည်းအဲ့ဒါဒီလူကြီးကောင်းကောင်းကိုမကိုက်တွဲကိုက်တွဲနိုင်လို့မရဘူးဆိုအခက်ခင်းကတော့ဒါဟိုဘာပေါ့ဗျာဝီရပေါ့ဗျာစိတ်ဆန္ဒပေါ့နော်ဟိုဒီဟာကိုပြီးကျင်နေဆိုတော့လွတ်လပ်ခွင့်ပေးရမယ်ပြီးကျင်နေဆိုအသိပေါ့နော်ကွန်မစ်တင်ပေါ့အဲ့ဒါရှိလို့လို့တာဗျာအခုကတော့ကျွန်တော်တို့လည်းအဲ့ဒါရှိလို့မပေါ်ဘူး ဘာလို့ဆိုတော့ကောကဆက်ဆက်ဒီပြောလို့ရှိရင်ရကန်ကြီးကမှလည်းတရင်သမားတွေပြိတ်တာဘယ်သူမှမလာဘူးဒါတွေကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးရဲ့ဟိုနိုင်ငံကလည်းဖိတ်ပြီးခြင်းနဲ့အကုန်လုံးတိုက်ခိုက်ပြီးတော့တို့ကတို့ရအောင်လုပ်တော့တာကိုကဒါအားလုံးကိုဝုန်းဝဲပေးခဲ့လို့ရှိရင်ဒါအခြေအနေပြောင်းဖြစ်တာပေါ့ဗျာအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံပိတ်လာပြီးတော့ဒီလိုတရင်လက်ခွင့်အမှုတွေမျိုးပြုလုပ်ဖို့စိတ်ကူးတောင်ရှိလို့မပေါ်ဘူးလို့ပြောတင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတကယ်တော့ဒီဒီမိုကရေစီနိုင်ငံတွေမှာတော့သတင်းမီဒီယာကြီးကနိုင်ငံရဲ့မန္တလေးတစ်ခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆေးရလက်ထက်တုံးရတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟိုအားမပေးဘူးဆိုတော့ဒါကတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါပေမဲ့အခုအရသာဆိုရလဲမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောမတွေ့ဘူးလားဆရာဦးတင်တန်း
ကျွန်တော်ပြောရတော့ဗျာဒီအရင်စစ်ဆေးရလက်ထက်တုံးကဒီပေါ့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့ရက်ကောက်ကိုဒီစီးရသူလူကျန်းလူလူသဘောထားရတာအရှင်းပါဒါပေမဲ့အခုကျွန်တော်တို့ဒီလူလူလူကတက်လာတဲ့အပေါ်မှာကျန်းလူလူတို့ရဲ့သဘောမထားတော့ဘူးဒါပေမဲ့မိတ်ဆွေလူတွေမြင်ပုံမရဘူးရအဲ့ဒီကိုကျွန်တော်ပြောရတော့မလို့ရှင်းနေပြီအခုလက်ရှိအနေထားရတော့လေ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်ကိုတက်ဆူဝင်သဘောထားလည်းသိချင်ပါတယ်ကိုတက်ဆူဝင်ဆိုတော့ကျွန်တော်ဒီအခုအရသာဆိုးကတက်လာတယ်ဆိုရင်ပဲဒီသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာအပေါ်လေဟိုသဘောထားတွေကဟိုအရင်စစ်ဆိုးကနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးတွေမြင်နေရလ
ားဘာမှတော့တကယ်မကွာနေဘူးကျွန်တော်ဒီရပ်ခွင့်ကြီးကိုဆူချင်နေတာဟုတ်ဒီဒီရလေးကိုတော့ဒီတိုင်းနဲ့ကိုကျွန်တော်ဖတ်တော့တောင်းဆိုလာပြီးပြောဆိုလာပြီးတောင်းဆိုတော့ဒီ online ပေါ်မှာလည်းဖြစ်နေတဲ့ကိစ္စမျိုးတွေပါကျွန်တော်ဒီ full outside ဖြစ်နေတဲ့ကိစ္စကိုဖြေလိုက်တာမျိုးရှိတယ်။ဒါပေမဲ့ဒီ online နဲ့ပတ်သက်လို့ကျွန်တော်ဒီတက်ပလာရေး solution နဲ့ဒီကြောက်ရွံ့တာမျိုးတွေဟာဖြေမဖြေနိုင်လို့ဒီတူဝဲရမျိုးရှိတယ်။အဲ့ဒီတော့ဒီ gaming media တစ်ခုလည်းဖြစ်တာမျိုးတွေ။အဲ့ဒါမျိုးတူဝဲရမျိုးရှိတယ်။အဲ့တော့ဒီ gaming media ကိုကျောင်းသားတွေကဒီလိုမျိုးဒီရန်သူများတွေတကယ်လက်ခံတာတော့ဒီမိတ်ဆွေမျိုးတွေလည်းနေရတာတော့ဒါမျိုးဖြစ်လို့ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်တို့ရရှိနေပြီလေ။ဒါပေမဲ့တကယ်ဖြစ်နေတဲ့ကလားဒီတရင်းမီဒီယာတွေကဒီကျွန်တော်တို့ဒီတိုင်းပါတယ်ကိုယူပါရခင်ဗျာဖြစ်နေတာလည်းဒီလိုမျိုးရအောင်ကျွန်တော်တို့ဒီအခိုင်အတန့်အမှားဆိုလို့ဒီကြီးကြီးလေးမျိုးဒီမီဒီယာရဲ့ဆွဲသွားရတော့ကိုဒီဗီဒီယိုကိုပါသွားရဆိုတော့ကျွန်တော်ပြပြရတယ်။အဲဆွဲရတော့လည်းဒီကမ္ဘာဒီဖြစ်မီဒီယာရဲ့လေကြီးရှိနေတဲ့ကုလေးပြည်ရလိုက်တယ်ကပေးဆရာဒီမှာဒီခံကြရမှာဒီလိုရှိတယ်ဒီဖြစ်ဖြစ်ဖြစ်ချင်းပါကျွန်တော်တို့ဒီမီဒီယာရဲ့နေပြီးတော့ဒါတလို့အဖိုးကမီဒီယာတွေစားပါတော့အပြင်မီဒီယာတွေကြီးရတာရှိပုံမျိုးတွေ့ရတာကြတော့ဒီကျန်တဲ့ဒီဒီမှာရှိမီဒီယာရဲ့ပုံမျိုးကိုဆက်ဆက်ပြီးကြံကြံပြီးကြည့်ရမျိုးဖြစ်တယ်ဒါဒီမီဒီယာချင်းတော့မီဒီယာတွေကဒီလိုရောဥပောက်ခေါ်ရတယ်မီဒီယာကဘာလို့ဒီမီဒီယာလာကြည့်ရတာလဲဆိုတော့ပြန်သွားပြီးဖြစ်ဖြစ်တယ်ဒါကြတော့ဒီမီဒီယာရဲ့အခိုင်အမာအရေးကြီးပါတယ်အဲဒီပါတော့ကဒီအရေးဘာကြည့်ရပြီးတော့ဒီပုံစံလေးတော့မရှိဘူးလို့ဆိုတာကြည့်ရတာပုံကြည့်လို့ရှိတယ်ဖူရကဒီလိုသူပြီးတဲ့ဒီဟောင်းဘီလေးကိုခံနေရတာရေးတဲ့လူတွေကဒီလိုပါတဲ့တော်လေးပဲအဲ့လိုဖြစ်ပြီးဆိုတော့ဒီဘာမှကျွန်တော်ဒီဖြတ်ပြီးတော့ဒီအေးရကိုခတ်နေတာပေါ့တော့ဖူရပြီးခတ်ပြီးကျွန်တော်တကယ်လက်ကြည့်ဖို့ပြင်ချက်တာဒီလူရရရတကယ်ပြောလို့ရတယ်ကီလူရနေတယ်ကိုယ်ပြီးခင်ရဲ့ခရင်းချက်ချက်ကိုဖူရမူတယ်လို့ဆိုတာလည်းရှိနေတယ်အဲ့ဒါမျိုးတွေကဆောက်ဖူရတွေဆက်ရပြီးတော့ဖြူရဲ့ဖူရနဲ့ကြားရတော့ဘယ်လိုဒီဟာဒီဟာကတင်းချက်တဲ့ပြည်တွေဒီဟာကိုဆက်နေလို့ရနေရလို့ဒီဆောင်လေးဆိုပြီးလေစဉ်းစားနေတာဒီဟာစဉ်းစားကြတာမျိုးဒီဟာလုပ်နေတယ်ဒါပေမဲ့ခုကမီဒီယာကဆိုင်းနေတဲ့ဖြစ်နေရတာကြတော့ကျော်ဒီချာလို့နိမ့်နေဖြစ်တယ်ဒီဖိုးရနေပြီးတော့တရားကြည့်ကြည့်ပြီးတော့ information ရှင်းရတာမျိုးကိုကျွန်တော်လုပ်နေရတယ်ကဒီဖိတ်ပြီးတော့ဒီမှာကျွန်တော်ဒီတရားနိုင်ငံရေးပေါ်ဆိုလို့ရှိရင်အဖိုးရရဲ့လုပ်နေတဲ့ဒီအချက်လက်တွေအကုန်လုံးဒီသုံးတဲ့ budget တွေလုပ်နေအချက်လက်တွေအကုန်လုံးမီဒီယာတွေကတော့ဒီ PD တွေကပတ်သက်လို့ကြည့်ကြည့်ချင်တော့တော်ပြီးဒီဘယ်လိုဆိုမျိုးကျွန်တော်ဒီမှာအဲ့ဒါကြားနိုင်နေမှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာစုပ်ဖို့ဆိုတာမျိုးကတကယ်တော့အရှိန်ဆက်သွားမယ်ဆိုတာမသွားမဲ့တက်ပြီးတော့ဒီတွေ့ကြော်ရေးကမသွားမဲ့တက်ပြီးတော့လောက်ကိုပြန်လာနေတဲ့ပုံစံမျိုးမှာရှိတယ်လို့မြင်လို့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ Sony Word တက်ကို email တွေပို့ပြီးတော့ကိုဆွေးနွေးထားတဲ့ပုံကိုဒီချိုလဲရှိနေပါတယ်အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တဒနာရဲ့ပေးစာကိုကိုရနေဖတ်ပြပေးပါဦးခင်ဗျအ
ိုချိုရီအာနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရတဲ့အချိန်ရိုက်တာသတင်းတော်နှစ်ဦးကသတင်းရယူုံသာမကချိုးရဲ့စာရန်စာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးအောင်ရယူသူကိုပါဖမ်းဆီးတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာသတင်းအမှောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိတယ်ဆိုတာတန်ဆရာဖြစ်စရာမရှိပါဘူး။သို့တော်သတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးတွားနေတဲ့ Mio da bian le tin mya yi pi rin nyin nyan yi che kan u ri pin sin yi ri a chang le li shu bi mi mi lo tadin ya yu pho pya yi lao ko da san na so ni da ha ma phit tin bu lo yu sa mi ba de chan lo pi du ri a ni ne tadin lo la khwin ko chou so be me tadin tha na a long a paw ma ro yong chi mu ma shi ba ma chang le so yin ta chou pi ba tadin tha na ri ha nai ngan me bengali ri a chang yi da thau lin jet di ha tadin a ni ne ma hou daw be သက်ဆိုင်ရာနိုင်ငံအစိုးရ၏အကြိုက်ဝါဒဖြန့်ချီသဘောတက်ရောက်နေလိုပါပဲ။ဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကောင်ထောက်ခံပွဲလုပ်ကြပါတယ်။တရင်ရေးသားထုတ်လွှင့်တဲ့အခါဘင်္ဂလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်။မြန်မာတွေကဘင်္ဂလီတွေကိုထောက်ခံနေသရောင်းကန့်ကွက်နေသရောင်းထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲ။အလားတူထုတ်လွှင့်ချက်ကြီးတွေအများကြီးရှိပါတယ်။ ူကိုပါအေးအေးယူတာမမားဘူးလို့ယူဆမိပါတယ်ဗျာ
။ဒါတော့ဒီအမေရိကန်ပြည်သူကမောင်းတသနာပေးစားပါ။သူကတော့ဒီဖက်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုင်းနာမယ်ချင်းဝတ်တီပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာကတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်။ဒါကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းနောက်ကဆရာဘသူလဲဘာတောင်းယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တော့လည်း AP သတင်းတစ်ပုဒ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေထောက်ပြပြီးတော့သတင်းမီဒီယာရဲ့ပုံမှာအထင်သေးမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီဆောင်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့အားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ကျွန်တော်တို့ကအဲ့ဒီမောင်သတ္တမဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလုံငန်းလုပ်နေတာအားသာမြန်မာနိုင်ငံသားတွေလုပ်နေကြတာလေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဒီသတင်းမီဒီယာဖွင့်ပြမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2018ရဲ့အရှိတိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအလုံးပြည့်တဲ့အတိုင်းသက္ကဘာလုံးပြည့်တဲ့အတိုင်းနဲ့ဘာမှရေးလို့သားလို့မရအောင်ရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလို့ရေးလို့မရအောင်လွှတ်တော်ရေးလို့မရဘူးတိုင်းသားလက်နက်ကန်ရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရအောင်အဲ့တော့အဲ့ဒီ2018ရဲ့အရှိတိုင်းမှာစစ်ပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့တော့ဒီရှောင်းကျင်းပြီးတော့မှမင်းသားမင်းသမီးသတင်းလေးတွေချက်တုံပေးသတင်းလေးတွေအတားလေးတွေပဲဟိုလုတ်ကင်ခဲ့ရတဲ့အခါကျတော့2018လုံလောက်ခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအဖြစ်ကြောင့်လို့ဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနေပါတယ်ကျွန်တော်တို့တိုင်းပြည်ကမှန်တယ်ခုနကပြောတဲ့ကိစ္စမှဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ချင်မှဟုတ်ပဲဒီမှာတော့ဒေါ်ဆန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ဟုတ်ကဲ့တော့လို့ပေါ့နော်အကြောင်းချင်းရည်ရှိပါလိမ့်မယ်သူရဲ့ဒီဟိုဗာလေအပန်းနားထောင်တာအခက်ခဲရှိတာလို့ပါလို့အမင်းမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါအပြီးတော့မှနောက်ခုနကသတင်းတောက်တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်ကြမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်ခုနကသတင်းတောက်တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP သတင်းတောက်တွေကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှသတင်းပေးမယ်လို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်သူကသွားမယ်သတင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့ဟိုမိတို့မိပုံဖြစ်ပြီးမပြီးပေါ့နော်ကျွန်တော်တို့နောက်မှသာအဖေးဖေးပြရမှာဒါရီကဟိုထောင်ချောက်ရှင်ကြီးဖောက်ခံရတာလားသို့မဟုတ်ရီယိုလားဆိုတာကျွန်တော်တို့မသိနိုင်သေးဘူးအဲ့တော့အဲ့ဒီမိကအဖောက်ခံလိုက်ရတယ်အဖောက်ခံလိုက်ရတော့တစ်ဖက်ကရဲတပ်ဖွဲ့ရဲ့အတက်မှတ်ရတွေကိုကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့အမှပါလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရဲတပ်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ဆန်းစားချို့ပါတယ်တချို့အရဆိုရင်မိပေါင်နဲ့နေအရေးအတွက်တို့အဲ့ဒါမှလူနေတဲ့လူတွေရဲ့စီးရင်တို့ပါတယ်တကယ်တော့ဒါရီကဘောရောပြောသလိုနိုင်ငံတော်ပြုတ်ဝက်ချက်လို့ကျွန်တော်တော့နားမလည်ဘူးဒီဟာတွေကဟိုသတင်းဌာနတွေကိုတက်ဆိုင်ရာရဲတပ်ဖွဲ့တွေအစိုးရတို့မှတတ်မတော်သူတို့ကထုတ်ပြန်ပေးရမယ်အချက်လက်တွေရဲ့စီးရင်တွေမှာပဲပါတယ်လို့ကျွန်တော်နားလည်တယ်တက်ပွဲတစ်ခုဖြစ်တဲ့ဆိုရင်တတ်မတော်တို့မှဒါရဲတပ်ဖွဲ့ကသူတက်ဆိုင်ရာဒီသတင်းဌာနတွေကိုထုတ်ပြန်ပေးရမယ်အချက်လက်ထဲမှာအဲ့ဒါတွေပါမယ်ထင်တယ်ဒီအချက်လက်တွေကိုကိုဖာသာကိုနိုင်ငံတော်ပြုတ်ဝက်ချက်ဘာညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီဆိုင်ရဲ့လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ဝက်ချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီကတည်းကတော့တက်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူသတင်းရယူရေးအတွက်ကိုလုံယုံလုံစင်ထုတ်ထုတ်လုံဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနေနေလည်းနည်းဆက်နေလာတော့ဆရာဦးသိန်းသန်းကိုဘင်းချင်ပါတယ်ဆောစောဒီရိုက်တာသတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင့်ထောက်ပြသွားတာရှိပါတယ်အခုသူတို့လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလျှို့ဝှက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆောင်ရဆန်းန်းကြီးကတကယ်ပဲပေါ့လေဒီအများပြည်သူမသိတဲ့နဲ့နိုင်ငံတော်လျှို့ဝှက်ချက်လို့ တတ်မှတ်နိုင်လောက်တဲ့အဆင့်တန်းမျိုးမှာရှိရလို့ဆရာဥပ္ပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားလည်ကြည့်ရကျွန်တော်လည်းသူတို့ဟို manual လေးဝတ်ချက်ပြီးပြောရကြည့်ဆရာကျွန်တော်အခုဥပ္ပဒီပါဝင်ပြောတာအကုန်လုံးထောက်ခံနေတာဘယ်လောက်အရေးကြီးတဲ့အကြောင်းညာလေးစသဖြင့်တိကျပြီးတိုက်တဲ့အတိပေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာဟာနိုင်ငံတော်လေးဝတ်ချက်မို့လို့ဒါဒီမှာအလိကမပေးဘူးဆိုတာကျွန်တော်လက်မခံဘူးအဲ့တော့နိုင်ငံတော်လူ့ဝတ်ချက်အုပ်ကြီးဆိုတာလည်းပဲသူကပြန်ထားတာရန်သူအမျိုးမျိုးလိုပြန်ထားတာရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျအဲ့တော့အခုကဒီအဲ့ဒီဥပဒေမှာပါတာက document နော် statement တော့တော့ခါ sketch ပုံနဲ့လို့ပါတာဗျအခုကတော့ကျွန်တော်ကပြန်တိုင်းမိကနာထုတ်ပြီးတရင်ညာပဲတည်တာဘာအကြောင်းလဲဆိုတော့မသိဘူးသူကလည်းကြမ်းတရားဖြင့်ပြောလို့ချင်းဦးလောင်နဲ့အင်ဂျီတဲ့ကြိုးတာဘာနိုင်ငံတော်လူ့ဝတ်ချက်လေဗျာဒါဟုတ်တယ်ဗတိုင်းတွေဖြစ်တဲ့သတင်းတွေဒါထုတ်ကိုထုတ်ပြန်နေချက်လေဒါတွေကိုပုံမှန်နီးလမ်းတကျယူလာတာကျွန်တော်နိုင်ငံလူ့ဝတ်ချက်ထောက်ချက်တယ်လို့နားမလည်ဘူးကြာဒါနိုင်ငံလူ့ဝတ်ချက်ဆိုရင်လည်းအတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့ဖြစ်တဲ့တကယ်တမ်းကျတော့ဒီဟာတိတ်စိတ်တက်ဖြစ်ပြီးတော့ဟိုဘောင်တက္ကနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဟာတက္ကနာဒီကိစ္စမှာဒီကတစ်ဖက်တည်းကဒီသတင်းဌာနတွေကမတော်မျိုးလေးကြီးတဲ့အချိန်မှာဘယ်လိုမျိုးလုပ်ကြလဲအဲ့လိုမတော်မရောလူကြီးပြီးတော့ဒီလိုကြေကနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့ဒရင်းမီဒီယာနဲ့နိုင်ငံအဖွဲ့အစည်းဒါတို့မပြုတ်ရတဲ့အတွဲတစ်ဖက်သားဝါရထမင်းရတော့တာဒရင်းမီဒီယာတိုင်းကသိုးနေတာမဟုတ်ဘူးပတ်မှန်ကြံကြီးတဲ့ဒရင်းမီဒီယာလည်းပါမယ်ကိုယ့်ဘက်ကလည်းပါတယ်အဲ့ဒီလိုတွားခွင့်လာခွင့်ဒရင်းလာခွင့်ပြုတ်ရလို့ရှိရင်ဒီလိုဒီလိုဖြစ်ကိုဖြစ်မှာမဟုတ်ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီဒရင်းလောက်ဒီဟာနိုင်ငံလူ့အချက်ကိုထောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ကြိုပြောတာတော့ဟုတ်ဘူးဒရင်းဌာနကထုတ်ပြန်ကျဲပြန်ကြားရရတဲ့ဒရင်းအရာဆိုရင်တော့ဒီလိုကြီးကြောင်တဲ့အစည်းအောက်တာတိုက်ပွဲဖြစ်တဲ့အစည်းကိုကိုယူလာအချင်းရင်တော်လို့ကထောက်ဖြစ်တယ်တော်တယ်လို့ချက်ဥပမာတုံးနေညီဆုံးနေတယ်ကျွန်တော်တော့မဖြစ်သေးဘူး
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးသစ်ကဦးလာထွန်းမှာမဆုံမဖတ်ပြပေးပါဦးခင်ဗျ
ရိုက်တာသတင်းသမားနှစ်ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့တိကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်မရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်နှစ်ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်နှစ်စစ်တပ်ကလုံးဝချုပ်ကန့်ထားတဲ့ကာကွယ်ရေးဌာနလုံခြုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအရက်သားအစိုးရကဗိုက်အငှားနဲ့ဓားထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါဒီနေ့သတင်းသမားလူငယ်နှစ်ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်မွန်းပျက်စီးသွားမှာဖြစ်ပါတယ်အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်သရုပ်မှန်ကိုဖော်ပြလိုက်တာပါဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တွေပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချက်သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုတုံးခဲ့တာပါကိုလိုနီအရှင်သခင်တွေကတိမ့်ပိုက်ခံကျွန်းတွေအပေါ်မလွန်ဆန်အာမခံရဲမခံနိုင်အောင်တုံးခဲ့တဲ့လက်နက်ဆိုတာလူတိုင်းလူတိုင်းအသေးစားလက်ခံထားပြီးဖြစ်တာပါအားလုံးလွတ်လပ်နေကြပြီလေဒီနေ့ဖြစ်ရကိုကြည့်ရင်တော့အခု2008အခြေခံဥပဒေအရကာကွယ်ရေးလုံခြုံရေးနဲ့ပြည်ထရေးကိုချုပ်ကင်ထားတဲ့စစ်တပ်ကနေချက်ကိုလိုနီသမားနေရာဝင်ယူလိုက်တာတွေ့လိုက်ရတယ်လို့ပါပဲလို့ပြောရမှာပါအခုဒီမိုကရေစီကိုပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုအပြည့်အဝချုပ်ကင်ထားတဲ့2008အခြေခံဥပဒေနဲ့နိုင်ငံရေးမှာစစ်တပ်ကပဲဥဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ရုပ်ပြအရက်သားအစိုးရကိုပြတ်ထားတာမို့ဗိုက်အငှားနဲ့ဓားထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကုမျိုးသက်ကဥလာထွန်းရဲ့ပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသားတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ဒါရောကျွန်တော်တို့မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘယ်လောက်တိုင်းခါဒီစိန်ခေါ်မှုဖြစ်နေလဲခင်ဗျ။
အစိန်ခေါ်မှုကြီးကြီးဖြစ်နေတာပေါ့။အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ဒီခိုင်ကိစ္စမှာဆိုရင်လည်းပေါ်လွင်တယ်ကူဘီယာနာအစီရင်ခံစာပထမတစ်ကြိမ်ထွက်လာတဲ့အချိန်မှာအဲ့ဒီမှာအချက်အချက်ပါတယ်ကအဲ့ဒီဒေသကိုသတင်းတော့ကြီးသွားခွင့်ပြုဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ပြည်သူလောက်ဒါနိုင်ငံတော်အတိုင်းပင်ဝန်ယုံကဒေါန်ဆန်းစီတီတို့ကသတင်းတော့ကြီးရှုတ်ဖို့ဆိုပြီးတော့မှစီစဉ်တယ်ဒါပေမဲ့သူတို့စီစဉ်တယ်ဆိုပေမဲ့စီစဉ်ပြင်တိုင်းစီစဉ်လို့တော့မရဘူးအဲ့ဒီဒေသမှာကျွန်တော်တို့ရှိနေတာက 农业呢，欧洲一般产业里边新的，新的呢，看见了，领导的时候怎么他了，新的，欧币恐怕要给看见的，这里有多买，多管闭门没闭户，这里买喇叭，这里啊我表面出来的，工农户，农业呢，欧洲一般产业里边弄完了，弄完了看见了，我们那多管也让牛来，没好过，哎，亲戚的个，人家一干到他那里看了，他那里看见了，干哈干，能不能吧呗？大家。也打苏亚干，你知道吗？领导就说话没说了，最多说不了是九十二的，今年那个就开完了九十二班干的。咱们你看那边嘛，平台咯，阿里其他农业外产业的呀，比如边境的呀，边来靠近的呀，靠多的，那么边境的呀，所以呢，大哈大农业呀，大部分平台没出来，这方面呗，今年前期一路被抽查了，但其他个大大个路也开完了。
OK， 把我说的对了，我是多方面，过得水温，现在有平台用的，那他现在阿龙嘞，都接触起来了，怎么样？
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ရှင်။ဘူယိုရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါတယ်ရှင
်။ဘူယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွစ်ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်ပြည်ပြင်ပြောင်းလဲရေးဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဆက်လက်လှုံ့ဆော်စည်းရုံးတဲ့အနေနဲ့ဒီဥပဒေသားအတည်ပြုပြဋ္ဌာန်းနိုင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့စနေနေ့ကပြောကြားလိုက်ပါတယ်။အခွန်စနစ်ပြည်ပြင်ပြောင်းလဲအတွက်အလုပ်ကိန်းတွေပေါများလာမှာဖြစ်တယ်လို့အလဲလဲတန်းစားမိသားစုဝင်တွေအတွက်အကျိုးရှိမှာဖြစ်တယ်လို့ကန်ဒေးဗစ်ကန်ကိုအပန်းဖြေမသွားခင်အိမ်ပြီးတော့တောင်ဘက်မြက်ခင်းပြည်မှာသတင်းတောက်တွေကိုထရမ့်ကပြောကြားခဲ့ပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့ကစန်ဟောမက်စ်ယင်ပြည်မှာကက်တလန်လွတ်လပ်ရေးကိုထောက်ခံသူတွေထောင်နဲ့ချီးပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ကက်တလန်ခေါင်းဆောင်2ဦးကိုထောင်သွင်းခြင်းချထားတာနှစ်လကြာအထိမ်းအမှတ်အနေနဲ့အခုလိုဆန္ဒပြတာပါ။ကက်တလန်ဒေသအုပ်ချုပ်ရေးဌာနချုပ်ယုံကိုချီးတက်သွားနေကြသူတွေဟာလွတ်လပ်ရေးလွတ်လပ်ရေးဆိုပြီးတော့ကြွေးကြော်ခဲ့ကြသလိုမက်ဒရစ်ထောင်မှာချုပ်နှောင်ခံထားရတဲ့ကက်တလန်ခေါင်းဆောင်တွေကိုထောက်ခံတဲ့တင်ဂီတာဖြစ်လာနေတဲ့အဝါရောင်လေစည်းတွေကိုလည်းစင်မြန်းထားပါဗျ။ရိုက်တာသတင်းဌာနကမြန်မာသတင်းတော်2ဦးကိုအစိုးရလျှို့ဝှက်အုပ်ပေးပုံမှန်နဲ့ဖမ်းဆီးထိန်းသိမ်းထားတာပေါ်စန့်ကျင်ကက်ကွက်တဲ့အနေနဲ့အမဲအောင်တီရှပ်ဝစ်စင်တဲ့ Black Campaign အမဲအောင်လှုပ်ရှားမှုကိုစတင်သွားမယ်လို့ PCMJ မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီဇင်ဘာ15ရက်နေ့ကပြောဆိုလိုက်ပါတယ်။အရင်ကလည်းဖမ်းဆီးခံသတင်းတောက်တွေအရေးတက်တက်ကြွကြဆောင်ရွက်လေးရှိတဲ့ PCMJ ကအစိုးရအနေနဲ့အခုလိုဖမ်းဆီးထိန်းသိမ်းတာဟာသတင်းလွတ်လပ်ခွင့်အပေါ်ပြည်နေတာဖြစ်တဲ့ဆိုပြီးတော့ဝေဖန်ပါရယ်ဒီလှုပ်ရှားမှုကိုဒီဇင်ဘာလ16ရက်နေ့မှာစတင်လိုက်တာဖြစ်ပါရယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုက Mat Engineer ဖြစ်ပြီးအတန်ဖတ် Engineer ကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 kHz 1053ည line to meter 19 kHz 15565 line to meter 25 kHz 11965တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.